စည်ရဲတင်းမာနေစေရခိုင်ပြည်နယ်ထဲမှာတော့အုပ်ချုပ်ရေးမှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးအရေးယူတဲ့အတွက်လုံခြုံရေးစိုးရိမ်လို့ဒေသခံရက်ကွက်နဲ့အုပ်ကျေးရွာအုပ်ချုပ်ရေးမှု60နီးပါးဒီကနေ့ပဲတာဝန်ကနှုတ်ထွက်ကြောင်းကြေညာလိုက်ကြပါတယ်။ရခိုင်တပ်မတော် AA နဲ့ဆက်သွယ်တဲ့ဆိုပြီးတော့ဆွဆွဲပြီးတော့မြောက်ဦးမြို့နယ်တွေကကျေးရွာအုပ်ချုပ်ရေးမှုတချို့နဲ့ဒေသခံရွာသားတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်တနေ့မှပဲအခုလိုကြေညာလိုက်ကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့နိုင်ကိုအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှု၄ဦးရွာသားတို့နဲ့ကြောက်တော်မြို့နယ်ကအရသာ၄ဦးစုစုပေါင်း၉ဦးကိုမနေ့ကဖေဖော်ဝါရီ24ရက်နေ့မှာတပ်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှ18တိနဲ့တရားစွဲဆိုခဲ့တာလို့ဒေသခံတွေကပြောပါတယ်။ဗျမ်းချကြေးရွာ၊ပေါက်ပင်ကွင်းကြေးရွာ၊ရောင်ပြင်ကြေးရွာနဲ့ကြောက်စိတ်ပြင်ကြေးရွာအုပ်ချုပ်ရေးမှု၄ဦးနဲ့တင်းထိန်ကန်ရွာကအရသာ၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှုရုံးပုံမှန်စည်းဝေးမှာလာဖမ်းသွားတာဖြစ်တယ်လို့မြောက်ဦးမြို့အရဖက်လူမှုဖွဲ့စည်းကကိုစော်သွန်းကပြောပြပါတယ
်။ဘလို့ဖြစ်နေလဲဆိုရင်အစည်းအဝေးပထမပိုင်းပေါ့အပြင်ကရင်းနှစ်ယောက်ကလာပြီးတော့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်ထားပြီးတော့အဲသူတို့ကရှုပ်ထဲမှာထည့်ထားလိုက်တာမျိုး၄ယောက်ပေါ့နော်။အကျန်တဲ့လာသားတယောက်ပါသေးတယ်။ခုကတော့အဲ့ဒီအုပ်ချုပ်ရေးမှု၄ဦးအပါအဝင်အဲ့ဒီအကျန်သားတယောက်ဆိုရင်၅ယောက်ပေါ့မနေ့ကဟိုရှုပ်ထဲမှာထည့်ထားလိုက်တယ်မင်းများက6နာရီလောက်မှာတရားရုံးကနေပြီးတော့ပုံမှန်စစ်ခွန်တင်နဲ့ရှုပ်ရမှန်ယူထားပါတယ်။ဟိုရုံးချင်းက14ရက်နေ့ပေါ့
။လက်ရှိသူတို့ကိုမြောက်ဦးရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။ရက်ကြီးအုပ်ချုပ်ရေးမှု၄ဦးကိုဖမ်းဆီးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှုတွေကနေဒီကနေ့အစည်းအဝေးကျင်းပပြီးလုံခြုံမှုမရှိတဲ့အခြေအနေကြောင့်89ဦးတာဝန်ကနေနှုတ်ဆက်ဖို့ဆုံးဖြတ်ခဲ့ကြောင်းတိန်ညူကျေးရွာအုပ်ချုပ်ရေးမှုဦးဝေလအောင်ကပြောပါတယ်။
ကျွန်တော်တို့အစည်းအဝေးမှာဆုံးဖြတ်ချက်ကတော့ညချင်းအုပ်ချုပ်မှုတာဝန်ကနေနှုတ်ဖက်ဖို့အတွက်ဆုံးဖြတ်တာပဲခင်ဗျာ။အကုန်လုံး80နဲ့900လုံးကအကုန်လုံးနှုတ်ဖက်ပြစ်သွားတယ်ခင်ဗျ။နှုတ်ဖက်ရတဲ့တရားကြောင့်ကဆိုတော့ကျွန်တော်တို့မနေ့က80နဲ့ပတ်သက်လို့လေစီမင်းကျင်းပလို့ရှင်ကျင်းပါရေခိတ္တမြင့်မြင့်မောင်းလာပြီးတော့ခေါ်ဆောင်သွားရမယ်။သူတို့ကညနေအုပ်ချုပ်မှုကိုတကြုံတရာအဆောင်ကြားခြင်းနဲ့မရှိဘူး။လူဦးရေမှုဥစုတုံးတွေကနေတစ်ဆင့်ခေါ်ခိုင်းပြီးမှအဲ့ဒီအုပ်ချုပ်မှုလေးကိုကနားလေးတိကွန်းပေးပါဆိုပြီးခေါ်ထုတ်ပေါ်လာတာခင်ဗျာ။ကျေလို့ပြီးမှပဲသူ့ကိုဖမ်းထားတယ်ဆိုတာကျွန်တော်သိရတာပါခင်ဗျာ။ကျွန်တော်ကြည့်အောင်ဆုံးကျွေးမှုတွေကိုဥပဒေနဲ့လို့ဆိုရမလားတော့မသိဘူး။ကျွန်တော်တို့ကျန်တဲ့ကြည့်အောင်ဆုံးမှုတွေဒီတိုင်းတောင်းဝန်ထမ်းဆောင်ဖို့ဆိုတာမဖြစ်နိုင်ဘူးလေ။ကျွန်တော်တို့ကဘာမှမလုံခြုံတော့ဘူး
။အလားတူကြောက်တော်မြို့နယ်အတွင်းမှာလည်းရခိုင်တပ်မတော်နဲ့ဆက်တွေ့ပဲဆိုတဲ့ဆွဲချက်နဲ့တရက်တပင်ကြီးရွာကမဟာနယ်ကိုပိုင်ထက်တန်းကျောင်းပိုင်ရှင်ဦးမော်မောင်ကျော်ညွတ်သူ့ရဲ့ညီဝန်ခွဲဖြစ်သူအပါဝင်ဒေသခံသူဦးစုစုပေါင်း9ဦးကိုမလေးကမနေ့ပိုင်းမှာကြောက်တော်ရဲစခန်းကနေဖမ်းဆီးသွားခဲ့ပြီးအဲ့ဒီထက်က4ဦးကိုတရားစွဲဆိုထားပါတယ်။ကျောက်တော်မြို့ကဥစော်ဝင်းကခုလိုပြောပြပါဗျ
။မနေ့ကကျောက်တော်မြို့ကငါးဦးဖမ်းတယ်လေ။ခုဒီနေ့သူတို့ကိုချိုးရမယ်ယူရတရားရုံးတင်တယ်လေ။သူကတော့အစ်ပါမရှိဘူးဆိုပြီးတော့လှက်လိုက်တယ်။ကျန်တဲ့လေဦးရဲ့အခုဆွတ်ဆွေးချက်ကရေးရတင်တာကတော့စစ်ခွင်ပြည့်ရဲ့နှစ်ရဲ့နှစ်ခုနဲ့တင်တယ်။တရားရုံးကတော့နှစ်ခုပြင်ပြီးတော့စစ်ခွင်ဆင်းနေလောက်လိုက်တယ်။အခုဒီပတ်စီခံရတဲ့လူတွေနဲ့ကျွန်တော်ခုနကပဲတရားရုံးကတွေ့ရတယ်။သူကပြောလို့ဆိုတော့ကျွန်တော်တို့ကိုမေးတာဆိုတာဟိုတော့ထေကလက်ဆုစာအုပ်ရတယ်အဲ့ဒီစာအုပ်မှာသူတို့ဖောင်းနာတဲ့နဲ့နာမည်တွေရှိရယ်အဲ့ဒါနဲ့ကျွန်တော်တို့ကိုအခုလိုဖန်တယ်လို့ပြောတယ
်ကျောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟဆော်ကတော့လက်ရှိမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရတဲ့အခြေအနေနဲ့ဘာကြောင့်တရားစွဲဆိုခံရတဲ့ဖြစ်စဉ်ကိုသူမသိရှိသေးဘူးလို့ပြောပါတယ်
ကျွန်တော်တို့မသိဘူးဆိုတော့ပါဆိုကျွန်တော်တို့လောက်လောက်တာလည်းမဟုတ်ဘူးဘယ်သူကအမှုွက်မှန်းလည်းမသိအမှုွက်နေတဲ့အကြောင်းကိုဖြစ်နေရဲမှာတော့အဲ့မှာထိတိထားတယ်လို့သိရတယ်ရဲရတယ်ဒီလိုပါကျွန်တော်တို့ဒီကြီးနားတော့မတက်ဘူးအားလုံး၄ယောက်လား၅ယောက်လား၅ယောက်ဖြစ်နေတင်တာပဲ
မနေ့ကတရက်သဲမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရသူ၉ဦးရှိနေပြီဖြစ်ပါတယ်ဒီကြေးရွာအုပ်ချုပ်ရေးမှုတွေပါဝင်ရွာသား၉ဦးအနေနဲ့ရခိုင်တပ်မတော်နဲ့ဘယ်လိုပတ်သက်နေကြောင်းသိရှိဖို့မြောက်ဦးနဲ့ကြောက်တော်ရဲစခန်းတာဝန်ရှိသူတွေကို VOA ကလည်းအချင်းချင်းဆက်သွယ်ချက်ပေးမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။တပ်မတော်နဲ့ AA တို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှုတွေအပါအဝင်ရွာသားတချို့ကတပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကို AA ဘက်ကဆက်သွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့တပ်မတော်သတင်းမှန်ကြံကြားရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်ဆွန်မင်းတို့က VOA ကိုအခုလိုပြောထားပါတယ်။
ဒီဖွဲ့တင်ပေးနေတဲ့လူတွေရှိတယ်။အဲရွာတော့ဘသူတွေဘသူတွေကတင်ပေးနေတာဖြစ်တယ်။ဒါလည်းပတ်တယ်လို့ကျွန်တော်ခုံမင်းများနေတာဒီအဲ့ဒါတွေသူလည်းကြီးရွာအုပ်ချုပ်ရေးမှုတွေကိုအဲ့ဒီပတ်တယ်ကျွန်တော်တို့ခုံမင်းများနေတာရှိတော့နောက်တစ်ခါတော့ကြီးရွာလုံခြုံရေးနဲ့ပတ်သက်ပြီးခုံမင်းများနာလည်းရှိပါတယ်တော့
။ရခိုင်ပြည်နယ်တွင်းမှာမြန်မာသမ္မတနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေကြောင့်အရသားတွေကြမ်းမာတာမကကြီးရွာအုပ်ချုပ်ရေးမှုတွေကြမ်းမာလဲလုံခြုံရေးရစိုးရင်လာကြတာပါ။ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကကြောက်တော်မြို့နယ်တောင်မင်းအုပ်ချုပ်ရေးမှုတင်းအုပ်စရာသွန်းတို့ကို ဒီငါနေလက်နက်ကန်တစုကဖမ်းဆီးခေါ်ဆောင်သွားပြီးဒီကနေ့အထိတရင်စမ်းနာမရရှိသေးပါဘူးပြီးကြတဲ့ဒီစင်ပါလာဒုံကလည်းရတိတ်တောင်မြို့နယ်ချိန်နာရွာကရွာသားနှုတ်ဘူဒီတောင်မြို့နယ်တရက်ပြင်ချေးရွာအုတ်ချုံကြီးမှုပါဝင်နှုတ်ကိုတမရော်ကနေဖမ်းဆီးပြီးမတရားတင်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့အေအေဖွဲ့အတွက်စက်ကြီးကောက်ခံပေးနေတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်သတင်းပေးပို့နေတာတွေစစ်ဆေးမေးမြန်းဖော်ထုတ်သိရှိရလို့တရားဥပဒေအရအေးယူနိုင်ရေးအတွက်လှုပ်ထုံလုံနေတဲ့ညီစီစစ်ဆောင်ရွက်နေတယ်လို့လဲဇန်နဝါရီလ16ရက်နေ့မှာတမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။